ထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်ထဲမှာမလေးရှားဘက်ကိုတရားမဝင်ကူးဝင်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား60နီးပါးကိုဇူလိုင်လ14ရက်နေ့ကထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။လူကုန်ကူးခံရသူမြန်မာနိုင်ငံသားတွေအပြင်သူတို့ကိုလက်ခံပေးထားတဲ့ထိုင်းနိုင်ငံသားတွေကိုပါကြာရပါအဖြစ်နဲ့ဖမ်းဆီးနေတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းတောင်ပိုင်းဆုံခလာခရိုင်ထဲမှာမလေးရှားနိုင်ငံကိုခိုးဝင်မှုစ조사ကြတဲ့မြန်မာနိုင်ငံသားတွေကိုတောတောင်ဒီထဲမှာဖမ်းမိတာအလုံပိတ်အခန်းတွေထဲမှာဖမ်းမိတာတွေကဇက်တိုက်ဖြစ်လာနေပြီးဇူလိုင်လ14ရက်နေ့ကလည်းလူ60နီးပါးကိုဆုံခလာခရိုင်ခွန်မိဆိုတဲ့နေရာမှာထပ်မံဖမ်းဆီးခဲ့ကြောင်းဆုံခလာခရိုင်ဟိုက်ရိုင်မြို့နယ်ရွှေပြောင်းလို့သမအခွင့်ရေးကွန်ရဲ့တာဝန်ခံဦးပါကြီးကပြောပါတယ
်ခွန်မိဆိုတော့ကျွန်တော်နဲ့ကန့်နေလေကျွန်တော်နဲ့ရက်ကွက်ရှင်းကန့်နေလေဟုတ်ကဲ့အဲ့မှာထပ်ပြီးတော့90ကျော်ရှောက်ရှင်လေးပါထပ်ပြီးတော့ဖမ်းမိလေလို့ရေးတွေကဖုံးဆက်လာတယ်ကျွန်တော်တို့ကစကပြန်လောက်ကိုခေါ်တာပေါ့ဗျာ
မြန်မာပွဲစားအခြေဆက်တွေကတော့အဖမ်းဆီးတွေများတဲ့အတွက်ထိုင်းတောင်ပိုင်းကိုမလာရဲတော့တာကြောင့်ထိုင်းပွဲစားတွေကိုဇက်တိုက်ဖမ်းဆီးပြီးသူတို့နဲ့ဆက်ဆက်တဲ့သူတွေကိုပါထိုင်းတောင်ပိုင်းမှာဖမ်းဆီးခဲ့တယ်လို့ဆိုပါတယ
်အခုကကျွန်တော်တို့မြန်မာပွဲစားလာမဟုတ်ထိုင်းလူမျိုးတွေတော်တော်ပါတယ်ပိုကက်တို့ဂျုံဖိုရနောင်းတို့ကျွန်တော်တို့ဒီစုံကလာခိုင်တို့အကုန်လုံးတွားပြီးတော့ဖမ်းလာတာဟုတ်ကဲ့လက်ခံပေးတဲ့အိမ်တွေအကုန်လုံးဖမ်းတယ်အဲမှာအဖွဲ့ကြီးတွေကအစားပါတယ်တဲ့နေရာထိုင်ခံပေးတာပေါ့ဗျာအခန်းနေနောက်ပြီးတော့အနေနဲ့မှသူတို့ဓမန်းဟန်းတွေရှက်ကြွေးတဲ့ရှမ်းမတွေကအစပါတယ်လူကူးမှုအဖြစ်မှပူပေါက်ပါဝမ်းမောက်တခုပေါ့ဗျာဓမန်းကျွေးမွေးတွေအခန်းပေးတွေဒီပုံစံမျိုးတွေပေါ့အမှုမကြည့်ပေမဲ့သူတို့အဲ့ဒီမှာပါတာပေါ့
ထိုင်းတောင်ပိုင်းကနေတဆင့်မလေးရှားနိုင်ငံကိုခိုးဝင်ဖို့စူးစမ်းကြတာကြောင့်ထိုင်းမလေးနယ်စပ်မလေးရှားဘက်မှလည်းအော်ပရာစီစစ်ဆေးရေးတွေလုပ်ပြီးတရားမဝင်နိုင်ငံသားတွေကိုလည်းဖမ်းဆီးနေပါဗါး2019ခုနှစ်ထဲမှာတော့ထိုင်းတောင်ပိုင်းမှာဖမ်းမိတဲ့မြန်မာနိုင်ငံသား9000ကျော်ရှိသွားပြီလို့လည်းထိုင်းအနာပိုင်းကပြောပါတယ်ဒီနှစ်ထဲမှာပဲထိုင်းနဲ့မြန်မာတွေပါဝင်တဲ့လူမှောက်ဖို့သမား150ကျော်ကိုလည်းအရေးယူနိုင်ခဲ့တယ်လို့လည်းထိုင်းအနာပိုင်းကပြောဆိုခဲ့ပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်